တင်းအားအဆင့်၅ရှိတဲ့ဒိုရီယန်ဟာရီကိန်းမုန်တိုင်းဟာတနင်္ဂနွေနေ့ကအမေရိကန်ရှေ့တောင်ဘက်မဟာမားကျွန်းကိုဝင်ရောက်ဖြတ်တန်းခဲ့ပြီးဖလော်ရီဒါအရှေ့ဘက်ခြမ်းကိုဦးတည်လာနိုင်ပြီဖြစ်ပါတယ်။ဒီမုန်တိုင်းနဲ့ပတ်သက်လို့ဒေသအဲ့ဒီဒေသတွေမှာရှိတဲ့မြန်မာနယ်ပွားတွေဘယ်လိုကြိုတင်တင်ဆက်နေကြသလဲဆိုတဲ့အကြောင်းကိုပြောပြမှာပါ။ဒိုရီယန်ဟာရီကိန်းမုန်တိုင်းဟာတနင်္ဂနွေနေ့ညနေပိုင်းကတနအီမိုင်220နှုန်းနဲ့မဟာမားကျွန်းကိုဝင်ရောက်သွားခဲ့ပြီးဖလော်ရီဒါပြည်နယ်တောင်ပိုင်းကိုဦးတည်နေတာပါမုန်တိုင်းဝင်မယ်လို့သတိပေးခံနိုင်ရတဲ့ဖလော်ရီဒါပြည်နယ်အရှေ့ဘက်ကမ်းခြေဖြစ်တဲ့ပန်ဘီချ်မြို့နယ်ကိုတော့တနင်္ဂနွေညပိုင်းမှာဝင်ရောက်နိုင်ပွဲရှိပါတယ်ပန်ဘီချ်မြို့ကိုဟာရီကိန်းမုန်တိုင်းဦးတည်လာနေတဲ့အတွက်လူတွေစိုးရိမ်စိမ့်နဲ့ကြိုတင်ပြင်ဆင်မှုတွေပဲလို့လုပ်နေကြတယ်ဆိုတာအဲ့ဒီမြို့နယ်မှာနေတဲ့မတ်မီမြန်နိုးခင်က VOA မြန်မာပိုင်းကိုပြောပါတယ
်လူတွေကတော့စိုးရိမ်တာကတော့ပြောမနေလို့နောက်ရက်ဒီခတ်ပေါ့နော်လုံးဝလည်းနှစ်ရက်လောက်ကဆိုညီမတို့စီကိုတက်တက်ဝင်တယ်လို့ပြောရတာလေနော်အဲ့တော့ဓာတ်စီတွေဆိုလည်းညီမဆိုမနက်9နာရီထပြီးတော့ဆိုင်မဖွင့်နေလဲအဲ့ဆိုင်ရှိမှသွားတက်စီရတယ်စီပြီးတော့အလိုစီဖြည့်ပေါ့အဲ့လိုလုပ်ရတယ် grocery ရောဈေးတွေမှာဆိုလို့ရှိရင်လည်းပါမုတ်သေးအဲ့လိုကံပူးတွေကလုံးဝအပြောက်ပဲဟိုတချို့ဆိုရင် shutter တွေရှာတဲ့အပြားတွေမရှိတဲ့အိမ်ဆိုရင်အဲ့ဒါတွေဝယ်ပြီးတော့လုံကြရတယ်တုံးတက်သားပြားနဲ့ကားတဲ့အိမ်ဆိုရင်တန်နေရရတယ်ဒါဆိုကြတော့ကိုရောင်ထဲမှာကားတွေပါတွေကိုအကုန်ထည့်ခဲ့တင်းခဲ့ပြီးတော့အဲ့လိုဆက်သွားရတယ်
။ဖလော်ရီဒါအနာပိုင်ကပန်ဘီချ်ကမ်းခြေတစ်လျှောက်အန္တရာယ်စုံတွေသတ်မှတ်ကြီးညာထားပြီးလူတွေကိုအရေးပေါ်ရွှေ့ပြောင်းဖို့တတိပေးထားကြောင်းလဲမတ်မီမြန်နိုးခင်ကပြောပါတယ်
။ကာသနာကလည်းပြောလာပြီးသားဆိုင်းယိုဒန်ဘတ်တွေကတော့တကယ်အင်ဂျီအိမ်ကောင်းနေလဲနေတဲ့လူတွေပေါ့နော်။တချို့ကြတော့လည်းကာမန်ရက်ွက်တွေလည်းခြိတယ်။နှစ်ခုကရောနေသလိုဖြစ်နေအဲ့ဒီဘက်တွေကလေအဲ့လိုဟာတွေကိုအခုပြောင်းနေပြီသူတို့လေ။ဒီလိုချင်းရေရောက်လာပြီးဒါကြီးကားလားလို့ပါတော့လို့အချို့ဆိုရင်အိမ်မှာဟိုပါလေရှက်တာတွေမတက်နိုင်လဲဘိုးကြီးဖွားကြီးတွေဆိုရင်ရဲတွေကိုခေါ်လိုက်ရဲတွေကလာလုပေးတယ်အချို့ကအเจ้าတွေမှာအာကလာခမ်းမတွေပေါ့နော်ကဲသေးခမ်းလို့သဘောမျိုးသူတို့လုပ်ပြတာပေါ့အကုန်လုံးဒီမှာသူတို့အစားတောက်တွေရောသေးဝါးတွေရောအဲ့မှာသွားနေလို့ရတယ်နေစင်းနေဆိုရင်ပေါ့နော်ဒါပေမဲ့အရှိကန်ယူရန်ဘတ်အချမ်းကအဲ့တန်ဘီချ်နေရာတွေလူတွေကြတော့အပြင်းနဲ့ကြောင်းရမဲ့အေဇုံလို့ခေါ်တယ်သူကအဲအေဇုံဘီဇုံလို့ရှိတယ်သူတို့ကကြောင်းကိုကြောင်းရတယ
်မုန်တိုင်းဟာအနောက်ဘက်ကိုဥတီရွေးရှားနေပြီးဘာမာကျွန်းအနောက်မြောက်ပိုင်းကအာဘကိုကျွန်းစုကိုဝင်ရောက်တိုက်ခတ်ရမှာတော့တစ်ပင်တွေပြိုလဲပြီးလမ်းတွေပိတ်သွားတာမျိုးတချို့နေရာတွေမှာကားဝေါ်ကိုတစ်ပင်တွေပြိုကျပြီးပျက်စီးကုန်တာမျိုးဓာတ်တိုင်တွေပြိုလဲပြီးလေပြင်းကြောင့်အင်ကွန်မိုးတွေလန်ကုန်တာကိုဒေသခံတွေသူတို့တွေ့တာမှာတင်တဲ့ဗီဒီယိုအတစ်ဆင့်တွေ့ရပါတယ်အမေရိကန်ဟာရီကိန်းစောင့်ကြည့်ရေးဌာနရဲ့ခန့်မှန်းချက်အရဒိုရီယန်မုန်တိုင်းရဲ့လမ်းကြောင်းဟာဖလော်ရီဒါပြည်နယ်ကမ်းခြေနဲ့အနီးဆုံးဒေသတွေဖြစ်တဲ့အော်လန်ဒို၊ဂျက်ဆင်ဗီလ်စတဲ့မြို့တွေကိုဖြတ်သွားနိုင်ပြီးနောက်ရက်ဒီမှာဂျော်ဂျီယာ၊တောင်ကယ်ရိုလိုင်းနား၊မြောက်ကယ်ရိုလိုင်းနားပြည်နယ်တွေဘက်ကိုဦးတည်လာနိုင်တယ်လို့ဆိုပါတယ်။မုန်တိုင်းဟာအားကြီးပေမဲ့ရွေးရှားမှုနှုန်းနှေးကွေးတာကြောင့်သူတို့ဒေသကိုရောက်လာမယ်မရောက်လာဘူးဆိုတာအတိအကျမသိရသေးကြောင်းမြောက်ကယ်ရိုလိုင်းနားပြည်နယ်ရှာလော့မြို့မှာနေထိုင်တဲ့ကိုဇေယာထွန်းကပြောပါတယ်။
ကျွန်တော်တို့ဒီ North Carolina ဘက်ကိုဒီမုန်တိုင်းကလာမယ်မလာဘူးဆိုတာကိုကျွန်တော်တို့ကမသိကြသေးဘူး။အဲ့တော့တော်တော်များများကတော့ဘာမှတော့သိပြီးတော့ဟိုထူးထွေပြင်းစင်တာတော့မတွေ့ဘူး။ဒီမုန်တိုင်းကဒီဟိုဟာ Florida ဘက်ကိုတော့ဝင်မယ်လို့တော့ကျွန်တော်တို့ထင်နေပါတော့နော်။ပြီးသွားလို့ရှိရင်မုန်တိုင်းကမြောက်ဘက်သွားမလား၊ဒီနောက်ဘက်ကိုဆက်သွားမလားကြည့်ပြီးတော့မှဒီဘက်မှာပို့ပြီးတော့ warning ပေးမယ်လို့ထင်တယ်။ပြီးတော့နောက်တစ်ခုကဟိုကျွန်တော်တို့ကြားတာကတော့ဒီမုန်တိုင်းကကျင်းတယ်။ဒါပေမဲ့သူ့ရဲ့အရွေးကနှေးတယ်ဆိုတော့နေ့တော့ကျတော့ကျွန်တော်တို့ဘက်ကဒီနောက်ကိုလိုင်းနာပဲဆိုလို့ရှိရင်နောက်တစ်ဖက်တောက်ကြပတ်ဝန်းကျင်လောက်မှဒီရောက်မယ်လို့သူတို့မှန်းနေပါတော့
။ဓမ္မထွန်းနဲ့ထွန်းကတော့တနင်္ဂနွေနေ့လယ်ပိုင်းမှာစီမားလို့ခေါ်တဲ့ပြည်တော်စုအရေးပေါ်စီမံခန့်ခွဲရေးဌာနကိုတွားရောက်ခဲ့ပြီးအစိုးရအနေနဲ့မုန်တိုင်းတန်ခံရတဲ့ဒေသတွေမှာပြန်လည်ထူထောင်ရေးအတွက်အသုံးပြုဖို့ဒေါ်လာ155သန်း30ကျပ်ကိုဆုံးဖြတ်ထားကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ။